ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကူဖီယာနန်ဟာမနက်ပြန်အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပါတယ်။ဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်ကအခြေအနေတွေကိုသူကိုယ်တိုင်တွားရောက်လေ့လာဖို့ရှိနေပါတယ်။မစ္စတာကူဖီယာနန်ဦးဆောင်တဲ့အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုမပြတ်စောင့်ကြည့်ပြီးတော့လေ့လာဆန်းစစ်တာတွေရှိနေတဲ့အကြောင်းအဖွဲ့ဝင်တဦးကလည်းပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးပြောပြပေးပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာမနက်ဖြန်အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတော့မှာပါ။မစ္စတာအာနန်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကအခုလိုပြောပါတယ
်။ရခိုင်ဘူးတော့တွားဖို့ရှိပါတယ်။ဒီမှာသူရောက်ပြီးတော့ဒီမှာလည်းဆွေးနွေးကြအောင်မှာပေါ့နော်။ဆွေးနွေးပြီးတဲ့ခါမှာအဲ့ဒီကခီးထွက်ဖို့ရှိပါတယ်။ဤနိုင်လို့မဲ့ပေါ့နော်။ကြမ်းမြင့်ဆိုတာဒီမှာသူလာမယ်ဟလားဒီမှာတွေ့ဆုံကြမယ်ဆွေးနွေးကြမယ်ရခိုင်ပြည်ကိုတွားမယ်ပေါ့နော်။စစ်တင်မှုကိုတွားမယ်အဲ့ဒီကနေမှတကခီးစီစဉ်လေးတွေလည်းနှိမ့်နိုင်လို့မရှိပါသေးတယ်အဲ့တော့ပေချာတိကျမတိသေးတဲ့ကံမှာကြာတော့ပြောလို့တော့မတင်နေပါဘူ
းမြန်မာနိုင်ငံကိုလာရောက်မဲ့သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကိုဖီယာနန်ကိုယ်တိုင်ကလည်းသူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာရေးထားပါတယ်မကြာခင်ကအစံဖက်ပြပတ်ခါရီဖြစ်ခဲ့တဲ့နေဆက်ဒေသကလူမှုအတိုင်းဝိုင်းတွေအပါအဝင်ဒေသရင်းဘက်ပေါင်းစုံကလူမှုခေါင်းဆောင်တွေနဲ့သူတွေ့ဆုံသွားမယ်လို့မစ္စတာအာနန်ကရေးထားတာပါကော်မရှင်အဖွဲ့ဝင်ဦးဝင်းမရကလည်းဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့လောလောဆယ်မှာလည်းဒီရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုမပြတ်စောင့်ကြည့်နေပြီးတော့ဖက်ပေါင်းစုံကလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အမြင်တွေကိုနားထောင်တာအခြေအနေကိုလေ့လာသုံးသပ်တာတွေလုပ်နေတယ်လို့ပြောပါတယ
်။အခုလောလောဆယ်မှာတော့ပေါ့နော်ကျွန်တော်တို့ဘက်ဆုံပေါ့နော်ကျွန်တော်တို့ရခိုင်ဘက်ကအဖွဲ့ရရောဟိုဘက်ကအဖွဲ့အစည်းရရောကျွန်တော်တို့ NGO တွေနောက်က NGO တွေစသဖြင့်ဖိတ်ခေါ်ပြီးတဲ့အခါမှာသူတို့ရဲ့သူတို့ရဲ့ပြောကြားချက်လေးတွေကိုနေပြီးတဲ့အခါမှာကျွန်တော်တို့မှတ်သားတာပေါ့နော်သူတို့အမြင်လေးတွေသိရှိအောင်နေပြီးတော့အဲ့လိုလုပ်ပါတယ်အခုကိုပီယာနန်လာတဲ့အခါမှာလည်းအလားတူပဲပေါ့နော်ကျွန်တော်တို့ရခိုင်ဘွဲ့ကိုဘက်ကမွတ်စလင်ဘွဲ့စသဖြင့်ပြေဆုံပြီးတဲ့အခါမှာကျတော့သူတို့ရဲ့ဒီအမြင်လေးတွေနဲ့ပတ်သက်ပြီးတဲ့အခါမှာကြားနာမှုရှိပါတယ်ဒိတ်တော့ကျွန်တော်ပြောလို့မရသေးဘူးသူတို့နဲ့တွေ့မှမဟုတ်သေးပဲဘူး
ပြည်ခဲ့တဲ့အောက်တိုဘာလတုန်းကလည်းကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကပြိပက္ခဒေသတွေကိုတွားရောက်ဖို့လှိလာဖို့စီစဉ်ခဲ့ပေမဲ့လို့မောင်နှောဒေသအစံဘက်ဖြစ်ရကြောင့်ခီးစဉ်တချို့ဖြတ်ခဲ့ရတယ်လို့လည်းဦးဝင်းမရာကပြောပါတယ
်။ကော်မရှင်အဖွဲ့ကနေပြီးတော့အောက်တိုဘာလတုန်းကပေါ့နော်တွားဖို့အစီအစဉ်ရှိခဲ့ပြီးတယ်လေ။ကိုပီယာနာကတော့အဲဒီတုန်းကမလာနိုင်ဘူးပေါ့နော်။ဒါပေမဲ့ဒီအဖွဲ့ထဲမှာနေပြီးတော့ဒီနိုင်ငံခြားသားနှစ်ယောက်ပါလာပေါ့သူတို့နေဒီက6ယောက်နေပေါ့နော်။ဒီခိုင်ပြည်ဘက်ကတွားဖို့အစီအစဉ်လေးတွေရှိခဲ့တယ်။အဲ့မှာရုတ်တရက်မောင်နှောကိစ္စဖြစ်သွားတဲ့အခါမှာကြတော့အဲ့ဒီဘက်ကတော့မတော်နိုင်ခဲ့ဘူးပေါ့နော်အဲ့တော့စစ်ကွေတော့ပဲသွားတယ်ဒီမှာတတ်နိုင်တယ်မြတ်ရန်ကုန်မြို့မှာပဲပေါ့နော်သွားပြောလို့ဖွဲ့စည်းနှစ်ခရနော် NGO တွေနောက်တခါပေါ့နော် NGO တွေသူတို့နဲ့တွေ့ဆုံပြီးတဲ့အခါမှာသူတို့ရဲ့အမြင်လေးတွေကိုတတ်နိုင်တယ်မြတ်ကျွန်တော်တို့နားထောင်နေဒါပဲလုပ်ခဲ့လို့ရပါတယ
်ရခိုင်ပြည်နယ်အတွင်းနောက်ဆုံးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ပြဿနာကိုတရားဝင်နဲ့အညီကိုင်တွေဖြေရှင်းပြီးတော့အကြမ်းဖက်မှုတွေကိုရှောင်ရှားကြဖို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကတိုက်တွန်းတဲ့ညင်ညာချက်တစ်စောင်ကိုလည်းဒီလ15ရက်နေ့တုန်းကလည်းထုတ်ပြန်ခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဟာရခိုင်ပြည်နယ်အတွင်းပြိပက္ခအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့တွေ့ရှိတဲ့အချက်လက်တွေနဲ့အကြံပြုချက်တွေကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတင်ပြသွားမှာပါ။အစိုးရတဲ့အနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့စည်းတဲ့နေရာမှာနိုင်ငံတကာကပုံကိုယ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့ဆိုရဲဝေဖန်မှုတွေရှိခဲ့ပေမဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ဒီအပေါ်မှာမစိုးရင်ကြဖို့ပြောဆိုထားတာပါမစ္စတာအာနန်ကလည်းကော်မရှင်အနေနဲ့လိလသုံးသပ်မှုတွေကိုဖတ်မလိုက်ပဲအမှန်ကန်ဆုံးဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုထားတာပါရှင်